နယူးယောက်မြို့မှာဖြစ်ခဲ့တဲ့စက်တင်ဘာ17ရက်အကြမ်းဖက်တိုက်ခိုက်မှုကြီးဟာဒီကနေ့မှဆိုရင်15နှစ်တင်းတင်းပြေသွားပြီဖြစ်ပါတယ်အခုလိုဆယ်စုနှစ်နဲ့ချီကြာလာတဲ့ပေမဲ့ကိုယ်တိုင်တွေ့ကြုံသူတွေကတော့ဒီအဖြစ်အပျက်ကိုမမေ့နိုင်ကြသေးပါဘူးဒါနဲ့ပတ်သက်ပြီးတော့နားဆင်ရမှာဖြစ်ပါတယ်2000ခုစက်တင်ဘာလ17ရက်နေ့မနေ့7နိုင်ခွဲလောက်မှာအယ်ကိုင်ဒါအကြမ်းဖက်သမားတွေပြန်ပြီးဆွဲလာတဲ့အမေရိကန်လေကြောင်းလိုင်းနဲ့ United Airlines လေယာဉ်တွေကနယူးယောက်မြို့မှာရှိတဲ့ World Trade Center အမွှာမျောစင်အဆောက်အုံကြီးကိုမိနစ်ပိုင်းပဲခြားပြီးဝင်တိုက်ခဲ့တဲ့အတွက်လူပေါင်း 3,000 နီးပါးသေဆုံးခဲ့ရပြီး 6,000 ကျော်ဒဏ်ရာရကာအဆောက်အုံနဲ့ပိုင်ဆိုင်မှုပေါင်းအမေရိကန်ဒေါ်လာ 7 billion ကျော်ဆုံးရှုံးခဲ့တာပါ။အဲ့ဒီအချိန်တုန်းကနယူးယောက်မြို့မှာဆူရှိဆိုင်ပိုင်ရှင်တဦးဖြစ်သူဦးထွန်းရွှေကတော့ပြိုကျသွားတဲ့ World Trade Center နားကအဆောက်အုံမှာအလုပ်လုပ်နေသူဖြစ်ပါတယ
်။အဲ့ဒီနေ့မနေ့ခုနှစ်နာရီ25လောက်မှာကျွန်တော်ဆိုင်ရောက်တယ်။ဆိုင်ရောက်တော့အဲ့ဒီ Short Tower ပေါ့။ Short Tower မှာပထမလေရင်တိုက်လိုက်တော့ဆိုင်ရကြည့်ပြီးတော့ဆိုင်လက်ခွင့်လို့မရဘူးရဲတွေကအကုန်လုံးဟိုအလုပ်တော့အဲ့ဒီနေရာတဝိုင်းမှာတားထားတယ်ပေါ့ဗျာ။အဲ့ရကြည့်နေတော့မယ်နိုင်ဝက်လောက်ကြာမှာကျွန်တော်ခေါင်းဝတ်တဲ့ထဲမှာအဲ့ဒီဒုတိယလေရင်ကြီးကဖြတ်လာတယ်။ဖြတ်လာတော့ဗာလဲကနောက်တစ်လေရင်လေးလာပြီးသူနေနေလေးပဲအဲ့မှာကျွန်တော်တို့ Not Tower ဟုတ်တယ်မြောက်ဝက်မြောစင်းမှာ Tower ကြီးမှာတိုက်လိုက်တာအာကျွန်တော်ခေါင်းဝတ်တဲ့ထဲမှာပဲအဲ့ဒါလည်းတိုက်ချသွားတာဟာအဲ့ဒါအဲ့တိုက်ကြီးရနေပြီးအကွဲစားနေတယ်ကျွန်တော်တို့ဒီတိုက်နေတာတိတ်မဝေးတော့ကျွန်တော်တိုက်ကြည့်လို့ရှိတ်ဖြစ်သွားပေါ့လှုပ်ပြီးတော့တကားတယ်ပြည့်တဲ့အချိန်မှာလူတွေအကုန်လုံးပြေးသွားတယ်ကျွန်တော်လည်းပြေးပဲပြေးလို့ပြေးအောင်မိဖို့တွေကလှိမ့်ဝင်တော့တယောက်တစ်ယောက်ကဒီနားပေလောက်တော့မှသဲသဲခွဲခွဲမမြင်ရဘူးပေါ့ဗျာအဲ့ဒါနဲ့ဟိုကယ်ဘက်ပြေးရမှမသိတော့ကျွန်တော်ဟိုဘက်က West 9 ဘက်က Highway လမ်းမှာဒီပေါ်တက်ပြေးတယ်တက်ပြေးတော့ကားတွေကတစ်စီးတစ်စီးတိုက်ရ Highway လမ်းမှာအဲ့ဒီမှာပဲမြင်မကောင်းပါဘူးဗျာအဲ့ဒီလေမောကျတဲ့ခြေတော့ဘိုင်းစားတွေနဲ့ဘာတွေနဲ့တခြားတွေ့တော့အဲတချို့ဆိုရရင်မှာပဲထိုင်ကိုပဲမှမသွားထိုင
်နယူးယောက်မြို့လေ World Trade Center နဲ့တိတ်မဝေးလှတဲ့နေရာမှာ graphic designer အဖြစ်လုပ်နေတဲ့ Mr. Barma ခေါ်ကတ်တွန်ဝင်းထွန်းကလည်းသူကြုံခဲ့ရတဲ့ 9/11 ဖြစ်ရက်နဲ့ပတ်သက်ပြီးပြန်ပြောင်းပြောလာပါတယ
်အလုပ်မှာကျွန်တော်မနေ့8နာရီလောက်ဆိုရင်ကျွန်တော်အလုပ်ကိုရောက်လीရှိတယ် 9/11 ဖြစ်တော့အဲ့မှာ Barma design အဆောက်အဦတစ်ခုကိုတိုက်ပြီးရဲ့အချိန်မှာကျွန်တော်စတိလိုက်တာဒုတိယပစင်းကနောက်အဆောက်အဦကိုတိုက်တဲ့အချိန်မှာကျွန်တော်ကိုယ်ကအဲ့မှာတွေးလိုက်ရတယ်တာဝါကြီးလောင်းနေရအောင်တွေးလိုက်ရတာဘာလို့ကျွန်တော်ဆင်းနေအချိန်မှာတစ်ခုလုံးလောင်းနေပြီမပြိုသေးဘူးနောက်ကျွန်တော်နဲ့မနီမွေးမှာလုလုတဲ့ဗမာမိတ်ဆွေတယောက်နဲ့မဟန်တန်ကျွန်းရဲ့အထက်ဘက်ကိုတက်ပြေးရတာအဲ့ရတရာကြီးတစ်ခုကနေပြီးတော့ကွင်းဆိုဖြတ်ပြေးရတာအားလုံးကချီချင်းပြေးရတာစိတ်ထဲမှာပြည့်လွှားနေတဲ့အချိန်မှာနောက်ကိုလှည့်ကြည့်လှည့်ကြည့်ဒီကိုလုံးကြီးနဲ့ဘယ်လိုသွားတတိယလဲဆိုတော့ပမာပြီးမှရှီလေးလုံးကပြေးကြလွှားကြပြေးကြခတ်ကြတဲ့အချိန်မှာကျွန်တော်ရှိခဲ့တာကိုသွားပြီးတတိယပြီးတော့စိတ်လည်းမကောင်
းဘူး15နှစ်ကြာလာပြီဆိုပေမဲ့ကိုယ်တိုင်ကြုံခဲ့ရသူတူအနေနဲ့အကျန်းဖက်မှုတိုက်ဖြတ်ရေးကိုအမြဲအားပေးနေကြောင်းဦးထွန်းရွှေကပြောပါတယ
်ကိုကလည်းအရင်ကတော့နေရောက်မှခြေချမဲ့လူဆိုတော့အစီဘွားကိုပြတ်တယ်ဆိုပြီးတော့ဒီတဲလုံးလေးကတော့နည်းနည်းနာကြည့်တာပေါ့ဗျာအဲ့တော့ကတော့ကျွန်တော်နှစ်ဆိုင်ရှိတော့ကျွန်တော်စီဝါရပို့အစဉ်ပြေတယ်ပါဆိုတော့ Order Center အပေါ်တက်မှာကျွန်တော်က delivery တခုရဲ့အဲ့ဒီ94မှာကျွန်တော် delivery ပို့လိုက်အဲ့ဆိုင်ကလုံးလုံးဝပဲပါသွားတယ်ဒီကောင်လေးကဒီလိုပဲသူများရဲ့ဒူဒူတွေရဲ့စီဝါရတွေရဲ့တိုက်ဖြတ်စီးနေတာသူတို့တော့အမြင်မကြည့်ဘူးပေါ့ဗျာဒါပေမဲ့ဘယ်လိုကောင်မလဲဒါကတပါနဲ့ဝမ်းဖြစ်တော့ဆိုလို့လဲပို့ကန်လို့ပဲသတ်မှတ်တာပေါ့ဆိုတော့လေအစိုးရကတော့ဒီမှာတော့တိတဲ့အတိုင်းပဲလေသူနည်းသူအနေနဲ့သူကတော့ဒီတိုက်ချက်ရေးကိုလုံနေရပဲကျွန်တော်တော့ကိုကခါတဲ့လူဆိုတာအဲ့ဒီဘက်ကတော့အားပေးပ
ါတကယ်တော့အပြစ်မဲ့ပြည်သူတွေကိုပြစ်မှတ်ထားပြီးတိုက်ခိုက်နေတဲ့အကြမ်းဖက်မှုဟာမရှိသင့်တော့ဘူးလို့ကာထွန်းဝင်းထွန်းကသုံးသပ်ပါတယ
်နောက်အခုလို15နှစ်ကြာလို့အဲ့ဒီအကြောင်းပြန်တွေးတဲ့အခါမှာလောကမှာဒုစုံတယောက်ပဲဖြစ်ဖြစ်အကွက်စီးပဲဖြစ်ဖြစ်နိုင်ငံပဲဖြစ်ဖြစ်မကျေနပ်လို့ရှိရင်တခြားဖြစ်ရှင်းစရာတွေအများကြီးနည်းလမ်းတွေရှိရနေတက်တယ်မဲ့မစီးမဆိုင်ဒါမှပတ်တဲ့လူသားတွေကိုဖျက်ဆီးဖို့တတ်ဖို့ဖျက်ဖို့ကြံတာဆိုတာအတော်မကောင်းတဲ့ကိစ္စပဲ။ဒါဘလို့မှလက်ခံစရာအကြောင်းမရှိဘူး။အဲ့တော့ဒီစိတ်ကူးစိတ်တန်းကြီးနဲ့ဒီလိုအကျင့်ဆိုးကြီးဟာဘယ်ကဘာမှမှမရှိတင်တော့ဘူး။ကြံဖတ်တယ်ပဲပြောပြောလက်စားချီရဲပြောပြောဒါပဲပြောပြောပေါ့။ဒါကြီးကဘလို့မှလက်ခံစရာအကြောင်းမရှိဘူ
း။တိုက်ခိုက်ပြိုကျသွားတဲ့ New York World Trade Center နေရာမှာအခုတော့၄လောက်တွင်းသဏ္ဍာန်အထိမ်းအမှတ်နေရာတစ်ခုပြန်လည်တိစောက်ထားပြီးတည်ဆုံးသူတွေရဲ့အမည်စင်းကိုဖော်ပြထားပါတယ်ခင်ဗျာ